ကချင်ပြည်နယ်တွင်ဘိန်းခင်းတိုက်ချက်ရေးမှာအစိုးရကပြည်သူနှင့်အတူလက်တွဲဆောင်ရွက်ဖို့လွတ်တော်မှအစိုးရတင်သွင်းမှုရှိတယ်လို့ကချင်နိုင်ငံရေးပါတီတစ်ခုကဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဘိန်းခင်းဖြတ်ပုတ်သွားတဲ့ထောင်နဲ့ချီတဲ့လူတွေခြေပွေလမ်းကွဲမှာတရင်တစ်ပတ်နေပါကြအောင်ပိတ်ဆို့တားဆီးခံထားရချိန်မှာပဲအခုလိုပြောလိုက်တာပါ။ဒီကနေ့မှာတော့ပက်ဂျင်ဆန်ဘိန်းခင်းဖြတ်စီရေးကချင်လူမှုအဖွဲ့နဲ့ကချင်ပြည်နယ်တွင်မြို့အသီးသီးကကချင်လူမှုထောင်ချီပူပေါင်းပါဝင်ပြီးအဲ့ဒီတားဆီးခံထားရတဲ့နေရာမှာဝတ်ပြုဆူတောင်းပွဲလုပ်ကြပါတယ်။ဘိန်းခင်းဖြက်စီရေးကချင်လူလူရဲ့ကြိုးပမ်းမှုအဟအတားဖြစ်နေရတဲ့နောက်ဆုံးအခြေအနေကိုတော့မဆူမုံကစူးစီးတင်ပြထားပါရရှင်
။ဟုတ်ပါတယ်။မွေးအနေနဲ့ကြီးမားနေတဲ့ကချင်ပြည်နယ်တွင်ဘိန်းဖြက်လုပ်ငန်းတွေကိုဒေသခံပြည်သူလူထုကဦးဆောင်ပြီးဆောင်ရွက်နေတာကိုအစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကပါပြည်သူလူထုနဲ့အတူလက်တွဲပူးပေါင်းပါဝင်ကြဖို့အဆိုကိုလွှတ်တော်ထဲမှာရှေ့သတင်းပတ်ထဲတင်သွင်းနိုင်ခြင်းရှိတယ်လို့ကချင်နိုင်ငံရေးပါတီဖြစ်တဲ့စီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဦးခတ်ထိန်နန်းကပြောဆိုလိုက်ပါတယ်။
ဒီတော့အစ်မလေးရဲ့အခုနက်ကန်တဲ့ခါလောက်မှာပြင်းနေအနေထားသတိရတယ်ဒီဒီလူကြီးဆောင်ရွက်တဲ့နေရာမှာဒီဒီလူကြီးနဲ့အစိုးရနဲ့လက်တွဲပြီးဆောင်ရွက်တဲ့ဒီနေ့အားလုံးရဲ့အနေရဖြစ်နေတဲ့အတွက်ကြောင့်ဒီအမျိုးကိုသိပြင်းနေသူရဲ့အစ်ကိုသတိရတာဒီဒီကိကျွန်တော်တို့ဒီနေ့မှာခံစားနေရတဲ့ဒီစေဘောနဲ့ပတ်သက်တာပေါ့လေအဲအလားနဲ့ပတ်သက်တဲ့ဥစ္စာကိုအစိုးရကတတ်နိုင်မလားကြိုးစားပေးမယ်လို့လည်းဆိုက်တာပြောတာရောင်းတာဝယ်တာသူစိတ်ကပူပူများလာတဲ့အတွက်ဒီဒီလူကြီးတွေလည်းပဲကိုယ်တိုင်ပါဝင်ဒါမိစေဝဆန်ကျင်တဲ့ခြေရည်ဆောင်ရွက်တဲ့အစိုးရနဲ့တွေ့ပြီးတော့မိစေဝဆန်ကျင်တဲ့ခြေရည်ဆောင်ရွက်တဲ့လေဆိုတဲ့အဆိုးကိုပြင်ပြီးတော့ဒီပေါ်ကတော့အတူတူကြီးဖြစ်ပါတယ်ဒီလူလူစုရဲ့ပါဝင်ပြီးတော့တက်ချက်ပို့ဆိုတဲ့ဥစ္စာဒါကတော့ကျွန်တော်တို့မြစ်တော်ပိုင်းမှာပါဝင်ခဲ့တဲ့ဟာပေါ့ဒီလူလူစုတိတိပေါ်ကလည်းအဲဒီအဆိုးပြင်ပြီးတော့အတူထားတဲ့အချက်တွေလည်းရှိခဲ့တယ်ဆိုတော့မြစ်တော်ပိုင်းကလည်းတက်နိုင်ကြတော့ဆောင်ရွက်ခဲ့တာပေါ့လေ
ကချင်ပြည်နယ်တွင်းဘိန်းခင်းအများဆုံးစိုက်ပျိုးရာဒေသတွေဖြစ်တဲ့ကဒုံးနဲ့ကံပိုင်တီဒေသတွေစီကိုတွားနေကြတဲ့ပတ်ကျစံလို့ခေါ်တဲ့ကချင်လူမှုဘိန်းခင်းဖြက်စီရဲ့အဖွဲ့ကိုဘိန်းခင်းပိုင်ရှင်တွေနဲ့ထိတ်တိုက်ရင်ဆိုင်မှုရှိမှဆိုတဲ့လုံခြုံရေးအကြောင်းပြချက်နဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကနေစလို့စစ်တပ်နဲ့နယ်မြေခံရဲလုံခြုံရေးတွေဘက်ကပိတ်ပြီးတော့တားဆီးခဲ့တဲ့အတွက်ရောက်ရနေရဖြစ်တဲ့ခြိပွေစတုံးလမ်းခွဲလမ်းမကြီးပေါ်မှာခိတရက်ဆိုင်လိုက်ရပြီးတဲ့နောက်ဘိန်းဖြက်အဖွဲ့တွေဟာလမ်းမတွေပေါ်မှာပဲရွက်ပြင်တဲတွေထိုးပြီးဖြစ်တယ်လို့နေနေကြဆဲဖြစ်ပါတယ်။တရင်တစ်ပတ်ကြာပိတ်ဆို့ခံထားရလို့အခက်အခဲတွေများစွာနဲ့ကြုံနေရတဲ့ပတ်ကျစံမူရစ်တိုက်ဖြတ်ရေးအဖွဲ့အနေနဲ့ဖေဖော်ဝါရီလ21ရက်နေ့အထိဆောင်ဆိုင်နေခဲ့ရပြီးဒီကနေ့မှာတော့တပ်မတော်နဲ့ရဲဘက်ကသက်ဆိုင်ရာလုံခြုံရေးတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ချိန်မှာတော့ကချင်ဖွဲ့ဘက်ကလိုက်ပါသွားတဲ့လူငယ်တွေတည်င်းမှတ်တမ်းရယူမှုနဲ့ပတ်သက်ပြီးနှစ်ဖက်အခြေတင်ဖြစ်ခဲ့တယ်လို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ကကိုထွေအောင်ကပြောပြပါတယ်
သူတို့ရှာလူကြီးတွေကိုသူတို့ပတ်စံအဖွဲ့ကလူကြီးဟာအစည်းအဝေးလုပ်ဖို့ခေါ်ရတဲ့အချိန်မှာသူကမလာဘူး။အဲဒါသူတို့ရှာလူကြီး6ယောက်လောက်ကသူတို့ရှိရောအစည်းအဝေးသွားလုပ်မယ်ဆိုတော့တကွယ်ယူဖို့သူတို့မီဒီယာသမားတို့ပြောလို့ရမှာဟောကင်မရာကန်ရဲ့လူဓာတ်ပုံဆရာ၄ယောက်ခေါ်ရတယ်။ခေါ်ရတော့အဲသူတို့ကဟောတဲအထင်းမှာအစည်းအဝေးလုပ်နေတယ်။အဲသူကအမှရိုက်ပြီးတော့အပြင်မှာကြံတော့ရိုက်မယ်လေဆိုတာအပြင်ဖက်မားမှာဆရာပြောင်းနေတာစကားပြောနေတဲ့ဓာတ်ပုံရိုက်နေတဲ့အချိန်မှာအဲစစ်သားနှစ်ပွင့်ကလာပြီးတော့ဓာတ်ပုံမြရရောဘာညာပြောပြောကြောက်ကင်မရာလူလာအဲ့လိုဖြစ်တာအဲအချိန်မှာထိုးကြတာပေါ့။ဒါကြတော့တရမောင်းချိန်တော့ဘာလို့ရှိတာပေါ့ကျတော့အပွဲကိုဝိုင်းလိုက်ရတော့ဘာလို့ရှိတာပေါ့ဘုံဘွားဟာရောအကုန်လုံး
ဒီကနေ့တနင်္ဂနွေနေ့မှာတော့ကချင်ပြည်နယ်တွင်းကမြကြီးနားဗမော်ဝိုင်းမော်စားတဲ့မြို့အသီးသီးကကချင်ဘာသာရေးအဖွဲ့အစည်းပေါင်းစုံနဲ့ကချင်ရမိရဖတွေကချင်ပြည်သူလူထုနဲ့ကချင်လူငယ်တွေဟာဆိုင်ကယ်တွေကားတွေနဲ့ထောင်ချီရောက်ရှိလာကြပြီးဘိန်းခင်းသွားဖြတ်မဲ့ပတ်ကျစံလို့ခေါ်တဲ့ကချင်လူထုဘိန်းခင်းဖြတ်စည်းရေးအဖွဲ့နဲ့ပူးပေါင်းပြီးရွေကျက်အတိုင်းအောင်မြင်အောင်ဘေးကင်းလုံခြုံစွာဆောင်ရွက်နိုင်ရေးစုပေါင်းစုတောင်းဝိပုဝဲတစ်ခုကျင်းပခဲ့ပါတယ
်ဘိန်းခင်းဖြတ်ဖို့နောက်ဆက်ဖို့
ကချင်မိသားစုတိုင်းမှာမွေးဇေဝသုံးဆွဲသူတွေရှိလာနေလို့အနာဂတ်ကချင်လူငယ်မျိုးဆက်တွေအတွက်အရန်ကိုအနေရများလာနေပြီဖြစ်တဲ့အတွက်မူရတိုက်ဖြတ်ရေးမှာကချင်လူငယ်တွေပါပူပေါင်းပါဝင်ပြီးလှုပ်ဆောင်နေကြတာဖြစ်တယ်လို့ဒီကနေ့ပြုလုပ်တဲ့ဝိပုစုတောင်းပွဲမှာပူပေါင်းပါဝင်ခဲ့တဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ကကိုထွေအောင်ကပြောပါတယ
်ကျတို့ကချင်လူငယ်တော်တော်များများ80ရာခိုင်နှုန်းတော့ကဒိန်းသားတွေရှိတယ်ပြေရှင်ဘိန်းတိုက်ရလူတွေကကျွန်တော်ကချင်နေမဟုတ်ဘူးတရုတ်တစ်သေးတွေလာတိုက်တယ်အဲ့မှာမှချင်းလူငယ်တွေကအပဆိုင်ချတာပေါ့အဲ့လောက်အရှင်ပဲရှိတယ်ကျွန်တော်ကချင်များတိုက်တာတော့မရှိဘူးပေါ့အဲ့လိုဆိုတော့ဘိန်းသားများတယ်ဆိုတော့ဒီဟာကိုတိုက်ချက်ရမယ်ဆိုတော့စိတ်တော်ရှိတယ်အခုဒီပါဝင်တက်ကြွလောက်ရှားဒီမှာလူငယ်တွေအများကြီးပါလား
ကချင်ပြည်နယ်တွင်းမှာလူငယ်တွေနဲ့ပြည်သူတွေကြားအထူးစိုးရိမ်စရာအနေအထားကိုရောက်ရှိနေတဲ့မူရစ်စေဝါအနေနဲ့တိုက်ဖြတ်ရေးအတွက်ဘာသာရေးဖွဲ့တွေကဥဆောင်တဲ့ဒေသခံလူထုအင်အားထောင်ချီပါဝင်တဲ့ကချင်လူထုဘိန်းခင်းဖြက်စီရဲ့အဖွဲ့ဟာဘိန်းခင်းနေစီကိုဘိန်းချစ်ရသည့်အမိတွားရောက်ဖြက်စီကြဖို့အရေးကြိုးစားနေကြတာဖြစ်တယ်လို့ဦးခတ်ထိန်နန်းကလည်းပြောပါတယ်မူရစ်စေဝါထုတ်လို့ရင်းနဲ့ဘိန်းဆိုင်ပြိုထုတ်လို့မှုတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်နေတဲ့ကချင်ပြည်နယ်တွင်းမူရစ်စေဝါပြည် များကကချင်ပြည်သူလူထုနဲ့လူငယ်တွေကြားမှာအတော်လေးကိုအနေကြီးမားနေတာဖြစ်ပါတယ်လူငယ်တွေရဲ့အနာဂတ်နဲ့ပတ်ဝန်းကျင်လူမှုစီးပွားတွေအတွက်အထူးစိုးရိမ်စရာအနေအထားကိုဖြစ်လာနေတဲ့အတွက်လူထုအင်အားထောင်ချီတဲ့ကချင်လူထုဘိန်းခင်းတိုက်ဖြတ်ရေးအဖွဲ့ကြီးကဦးဆောင်ပြီးတော့ကချင်ပြည်နယ်အတွင်းကဘိန်းခင်းဧကအများဆုံးစိုက်ပျိုးထားတဲ့ဒေသတွေကဘိန်းခင်းတွေကိုတွားပြီးတော့ဖျက်ဖို့ကြိုးစားနေတာလည်းဖြစ်ပါတယ်ရှင်